Indonesia နိုင်ငံမှာလောင်စာဆီဈေးမြင့်တက်ပြီးငွေကြေးဖောင်းပွနေတဲ့အတွက်ဒါကိုအစိုးရအနေနဲ့အရေးယူကင်ကွယ်ဖို့ထောင်ကနန်းရှိတဲ့ဆန္ဒပြသူတွေ Indonesia နိုင်ငံမြို့တော်ဂျာကာတာလမ်းမော်တွေပေါ်မှာစက်တင်ဘာ6ရက်ဒီကနေ့ဆန္ဒပြခဲ့ကြပါတယ်။လောင်စာဆီအတွက်အစိုးရတတ်မှတ်သေးတဲ့အသုံးစရမြင့်တက်လာတာကိုထိန်းချုပ်နိုင်ဖို့သူ့အနေနဲ့လောင်စာဆီဈေးကို30ရာခိုင်နှုန်းလောက်ညှင့်လို့ယုံလာလွဲပြီးတော့တခြားရွေးချယ်စရာမရှိတဲ့လောက်ဖြစ်ခဲ့ရတယ်လို့သမ္မတဂျိုကိုဝီဒိုဒိုကစနေနေ့ကပြောဆိုခဲ့တာပါ။လူရေတန်း290ရှိတဲ့အင်ဒိုနီးရှားမှာစီဈေးဟာပြီးခဲ့တဲ့တစ်နှစ်ကတည်းက32ရာခိုင်နှုန်းလောက်မြင့်တက်လာတာဖြစ်ပါတယ်။မြို့တော်ဂျာကာတာအပြင်တခြားမြို့ကြီးတွေမှာလည်းဒီကနေ့အင်ကာနေ့လယ်ပိုင်းထိဆန္ဒပြမှုတွေရှိနေပါတယ်။ဆန္ဒပြမှုတွေကိုကျောင်းသားတွေနဲ့အလို့သမားတပ်မိတ်ကတွေကဥဆောင်ကြတာပါ။ဂျာကာတာမြို့တော်တဝိုက်မှာတော့ထောင်နဲ့ချီတဲ့ရဲလုံခြုံရေးတွေချတာပြီးဓာတ်ဆီဆိုင်တွေကိုအကာအကွယ်ပေးနေပါတယ်။ဒီစက်တင်ဘာ6ရက်အင်ကာဆန္ဒပြမှုဟာငြင်းငြင်းချမ်းချမ်းပဲစတင်ခဲ့ပြီးတော့အကြမ်းဖက်မှုတွေအဖမ်းဆီးတရင်တွေတော့မရသေးပါဘူး။မြို့တော်ဂျကာတာမှာတော့ထောင်းနဲ့ချီတဲ့ဆန္ဒပြသူတွေဟာအနီရောင်နဲ့လိမ္မော်ရောင်ခေါင်းစည်းတွေဝတ်ပြီးကျွေးကြော်တန်တွေနဲ့ဆန္ဒပြချီတက်ခဲ့ကြတာဖြစ်ပါတယ်။